စီးပွားရေးလုပ်ငန်းတွေနဲ့နိုင်ငံရဲ့ခြားမှာအလုပ်လုပ်ကိုင်နေတဲ့သူတွေအပေါ်အခွန်ကောက်ခံမှုပိုင်းတင်းကျပ်တာနဲ့ငွေကြေးချုပ်ကိုင်မှုတွေတင်းကျပ်တယ်လို့ဝေဖန်မှုတွေရှိနေချိန်မှာပဲစစ်ကောင်စီဘက်ကနေဖြေလျှော့မှုတွေလုပ်ဖို့ပြင်ဆင်နေပါတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
ကျွန်တော်တို့နှစ်မျိုးစီစဉ်ထားတာရှိတယ်။နံပါတ်1တမျိုးကတော့ကျွန်တော်ကလည်းနိုင်ငံတော်ဝန်ကြီးချုပ်ကိုယ်တိုင်စီးပွားရေးကော်မတီစီဝေးအစိုးရအဖွဲ့ကက်ဘိနက်အစီဝေးတွေမှာပြောပြီးဖြစ်တယ်။နံပါတ်2ကတော့ကျွန်တော်တို့ဒါ export လုပ်တဲ့အဖွဲ့တွေပေါ့ export အဖွဲ့တွေကိုကျွန်တော်တို့က incentive သူတို့အနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒါဆွဲဆောင်စီရုံးဖို့ export ပို့ပြီးပို့နိုင်အောင်လုပ်ဆိုကျွန်တော်တို့ဒါအခွန်နဲ့ပတ်သက်ပြီးတော့ဒါသက်တာခွင့်ပြီးရင်ပြီးရင်ကျွန်တော်တို့ဝေးကြီးနဲ့ပတ်သက်ပြီးတော့ဒါအစံတည်းဘူးစီစီရှိပါတယ်ဆက်လက်ဆောင်ရွက်နေလည်းဖြစ်တယ်နောက်တစ်ခုကတော့ကျွန်တော်တို့အလုပ်သမားတွေပေါ့ပြည်ပမှာသွားရောက်ပြီးလောက်ကိုင်းနေတဲ့လူတွေရှိတယ်မြန်မာနိုင်ငံကိုဝေပြန်ပို့နေတဲ့အလုပ်သမားတွေရှိတယ်ဒါသူတို့တွေလည်းနိုင်ငံတော်ကိုဝန်ကြီးရှာပေးနေတဲ့အလုပ်သမားများဖြစ်တယ်သူတို့နဲ့ပတ်သက်ပြီးလည်းကျွန်တော်တို့ပြန်လည်ပြီးဝေပို့ဆောင်တဲ့နေရာမှာခုနပြောတဲ့ဒါအခွင့်အရေးပေါ့အစံတည်းပေးဖို့အတွက်အစီအစဉ်တွေရှိပါတယ်စီစဉ်ဆောင်ရွက်လျက်ရှိတယ်လို့ပဲကျွန်တော်ပြောချင်ပါတယ
်အခွန်ကောက်ခံမှုတင်းကျပ်တာတွေကိုဖြေလျော့မဲ့အစီအစဉ်အသေးစိတ်ကိုတော့မကြခင်မှာထုတ်ပြန်သွားမယ်လို့သူကပြောပါတယ်။အခုတော့ညှိနှိုင်းနေစေကာလဖြစ်တာကြောင့်ထုတ်ဖော်ပြောဆိုလို့မရသေးဘူးလို့လည်းပြောပါတယ်။စီးပွားရေးလေးလာသုံးသက်သူပညာရှင်တဦးကတော့ရေတို့ဖြည့်ရှင်းနည်းတွေနဲ့ဖြည့်ရှင်းမယ်ဆိုရင်နိုင်ငံရဲ့စီးပွားရေးပြန်ပြီးတော့မှဥမော်လာဖို့မလွယ်ကူနိုင်တယ်လို့အဓိကပြဿနာကိုတေချာဖြည့်ရှင်းနိုင်မှုလိုအပ်နေတာကြောင့်အခုလုံးမဲ့အပြောင်းလဲလောက်နေတော့စီးပွားရေးဥမော်လာဖို့မမျှော်လင့်နိုင်သေးဘူးလို့သုံးသက်ပါတယ်
။တကယ်လို့လုတ်ခင်ရင်တော့exporter ကလုတာကိုင်းတော့ရှိရနိုင်မှာပေါ့နော်လုတာကိုင်းတာရှိနိုင်နေဆိုပေမဲ့စီးပွားရေးလုပ်ငန်းလေးပတ်တယ်ဆိုတော့ခုတခုခုရတယ်နော်ခုခုရောင်းလိုက်ခက်ခနာမတည်မနေတော့လည်းနေရတခါကလည်းပဲဒီအခွန်လျှော့မယ်ဒါဒေါ်လာမျိုးပြင်ပေးမယ်ဆိုရင်ပြည်ထဲမှာကဟိုပြည်ထဲကုန်ကြေးစီကဘုံကြီးနှုံနေဒါဒီတရားစုရဲ့ဈေးနှုံနေစစ်တက်နေရှိတယ်ဆိုတော့ကျင်းကမစီရင်ဝင်တက်လာတယ်အဲတက်လာရင် explorer ကဒီအကြောင်းလေးအတွင်း explorer လာကိုခန်းစားပါဒီဥစ္စာလုတာကနေအချိန်ကြီးတကယ်ရောက်စရာတော့ဟိုပြောမယ်မသိရသေးဘူးအချိန်တစ်ခုလုံးဟိုအတောင်လေးလုတ်ပြီးရင်လည်းဒီတော့လုတ်ဖြစ်လာမယ်လို့တော့မျှော်လင့်လို့မရဘူ
းမကြသေးခင်ကတော့နိုင်ငံသားမှာအလုပ်လုပ်ကိုင်နေတဲ့သူတွေသေးမောသားတွေနဲ့မြန်မာနိုင်ငံကိုလားစာငွေပြန်ပို့ပေးနေတဲ့သူတွေကို EV လျှက်စစ်ကားတင်သွင်းခွင့်ပေးဖို့လှုပ်သွားမယ်ဆိုပြီးစီးပွားရေးနဲ့ကုသန်းရောင်းဝယ်ဝင်ကြီးဌာနကထုတ်ပြန်ချက်တစောင်ထွက်ပေါ်လာခဲ့ပါတယ်ဒီစာနဲ့ပတ်သက်လို့စစ်ကောင်စီကိုမေးမြန်းရမှာလဲတိတိကျကျပြန်လဲဖြေဆိုတာမရှိပါဘူးရှင်